ကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲလိုက်တဲ့အမှုအတွက်ပထမဆုံးကြားနာပွဲကိုဒီဇင်ဘာလထဲမှာပြုလုပ်တယ်မဲ့အကြောင်း ICJ ကုလသမဂ္ဂတရားရုံးကဒီကနေ့အချိန်စည်းရင်းထုတ်ပြန်လိုက်ပါတယ်။ The Convention on the Prevention and Punishment of the Crime of Genocide ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုများကာကွယ်ရေးနဲ့အပြစ်ပေးအရေးယူခြင်းဆိုင်ရာနိုင်ငံတကာသဘောတူညီမှုကိုမြန်မာနိုင်ငံကချိုးဖောက်လို့တရားဥပဒေအရအရေးယူဖို့ကမ်ဘီယာနိုင်ငံကတင်ပြချက်ကိုနယ်သာလန်နိုင်ငံ The Hague မြို့ကတရားရုံးမှာပြုလုပ်တော်မှာဖြစ်ပါတယ်။ပထမအကြိမ်ကိုဒီဇင်ဘာလ10ရက်နေ့မနက်10နာရီကနေနေ့လယ်1နာရီအထိတရားစွဲတဲ့ကမ်ဘီယာရဲ့ရှောက်လွဲချက်ကိုကြားနာမှာဖြစ်ပြီးဒီဇင်ဘာလ17ရက်နေ့မနက်10နာရီကနေနေ့လယ်1နာရီအထိကိုတော့တရားစွဲခံရတဲ့မြန်မာဘက်ကရှောက်လွဲချက်ကိုကြားနာမှာဖြစ်ပါတယ်ဒုတိယအကြိမ်ကိုတော့နောက်တစ်ရက်ဒီဇင်ဘာလ12ရက်နေ့မှာမနက်10နာရီကနေ17နာရီခွဲအထိကမ်ဘီယာနိုင်ငံဘက်ကိုကြားနာမှာဖြစ်ပြီးအဲ့ဒီညနေ4နာရီခွဲကနေ6နာရီအထိကိုမြန်မာဘက်ကတင်ပြချက်ကိုကြားနာမှာဖြစ်ပါတယ်။အဲ့ဒီကြားနာပွဲတွေဟာတကားဖွင့်ကြားနာပွဲဖြစ်တယ်လို့ ICJ ရဲ့ website ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးမှာဖြစ်ပြီးဓာတ်ပုံနဲ့ video မှတ်တမ်းတွေကိုသတင်းတွေအတွက်အခမဲ့သုံးစွဲခွင့်ပြုမယ်လို့ဆိုပါတယ်။တရားရုံးထဲမှာတော့ထိုင်းကုံအကန့်အသတ်ရှိတဲ့အတွက်သက်ဆိုင်ရာနှစ်နိုင်ငံကကိုယ်စားလှယ်တွေကိုပထမဦးစားပေးပြီးတန်တမန်တွေကိုဒုတိယဦးစားပေးမှာဖြစ်ပါတယ်။ဒါကြောင့်ကြားနာပွဲတက်ရောက်လို့တဲ့တန်တမန်တွေကနိုဝင်ဘာလ28ရက်နေ့မတိုင်ခင်စီးရင်ပေးကြရမှာဖြစ်ပါတယ်။အဲဒီပုံကိုယ်တွေပြီးရင်တခြားစိတ်ဝင်စားတဲ့ပြင်ပပုံကိုယ်တွေအတွက်ကြိုတင်စီးရင်ပေးစရာမလိုပဲဥရလူစနစ်နဲ့ဝင်ခွင့်ပေးမှာဖြစ်ပါတယ်။သတင်းတောက်တွေအနေနဲ့လည်းနိုဝင်ဘာလ28ရက်နေ့ညတကောင်မတိုင်ခင်မှာကြိုတင်စီးရင်ပေးရမှာဖြစ်ပါတယ်။ဒီလိုတရားစွဲတာဟာ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ကိုစားဆောင်ရွက်တာဖြစ်တယ်လို့ရွှေညာရီနောက်ထပ်ဖိနှိပ်မခံရအောင်ကာကွယ်ပေးနိုင်မယ့်အရေးပေါ်ဆောင်ရွက်ချက်တစ်ခုခုကို ICJ တရားရုံးကအမြန်ဆုံးချမှတ်ပေးဖို့လိုချင်တယ်လို့ဂမ်ဘီယာနိုင်ငံရဲ့ရှေ့နေတွေကပြောပါတယ်။အခုယုံကြည်နေတဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအကြောင်းကြားပေးပြီလားလို့ ICJ ရုံးရဲ့ပြန်ကြားရေးဌာနအတွင်းဝန် Mr. Andre Poskakukin ကို RFA ကဆက်သွယ်မေးမြန်းတဲ့အခါမှာတော့လောလောဆယ်မှာသူတို့အနေနဲ့မှတ်ချက်တစုံတရာထုတ်မပြောနိုင်သေးဘူးလို့ပြောပါတယ်။ ICJ မှာတရားစွဲခံရတဲ့ကိစ္စကိုမြန်မာဘက်ကနေနိုင်ငံတကာဥပဒေတွေနဲ့အညီတုံ့ပြန်ဖြေရှင်းသွားမယ်လို့ပြီးခဲ့တဲ့တောက်ကြာနိုဝင်ဘာလ15ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သမရယုံရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောဆိုထားပါတယ်ခင်ဗျာ